မတ်တင်ကြီးရဲ့ပြည်တွင်းမှာဘတ်ဂျက်ပြဿနာတွေအဆုံးမသတ်နိုင်ပဲလွှတ်တော်အတွင်းမှာအငင်းခုန်တွေဖြစ်နေတဲ့အချိန်မှာပဲသမ္မတအိုဘားမားကတော့အရှိအလေပိုင်းဒေတာကို၄ရက်ခီးထွက်သွားပြီခင်ဗ
ျဟုတ်ပါတယ်ပထမဆုံးခီးစဉ်ကအစ္စရဲနိုင်ငံအရဗီယင်ဂျော်ဒန်မြစ်အနောက်ဘက်ကပါလက်စတိုင်းအုပ်ချုပ်ရေးဒေတာနဲ့ဂျော်ဒန်နိုင်ငံကိုပါသွားမယ်လို့ဆိုတာပဲအရှိအလေပိုင်းဒေတာရေးဟာအမေရိကန်နိုင်ငံရေးမှာအဓိကအကျဆုံးနိုင်ငံခြားရေးမူဝါဒဖြစ်တဲ့အပြင်ပြည်တွင်းရေးရာတွေမှာလဲဂျူးတွေအာရပ်နိုင်ငံရေးချင်းကပ်မှုတွေနဲ့အတော်လေးရှုပ်ထွေးတဲ့ကိစ္စလို့ပြောရင်ရတယ်နော
်အမေရိကန်နိုင်ငံရေးနဲ့ဥပဒေလောကမှာဂျူးလူမျိုးတွေရဲ့ဩဇာကအတော်လေးကြီးပါတယ်အစဉ်အလာအဖြစ်ဆိုရင်လဲအာရပ်နိုင်ငံတွေကြားထဲမှာအထီးကျန်ဖြစ်နေတဲ့အစ္စရေးနိုင်ငံကိုအမေရိကန်ကတဆိုင်မမတ်ထောက်ခံအားပေးနေခဲ့တာပဲလေ
ဒီကြားထဲမှာပဲအစ္စရေးနိုင်ငံမှာကလည်းအစိုးရအဖွဲ့အတွင်းအပြောင်းလဲတွေကြီးညာခဲ့တယ်လေသမ္မတအိုဘားမားရောက်သွားမဲ့အချိန်နဲ့အချိန်ကိုက်ပါပဲ
အစိုးရအပြောင်းလဲဆိုပေမဲ့သဘောထားပြင်းထန်တဲ့ Liquid Party ဝန်ကြီးချုပ်နတန်ယာဟုကပဲတခြားပါတီတွေနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့လိုက်တာပါ။အဲ့ဒီထဲမှာလက်ရဆွမ်းရောက် Jewish Home Party ဆိုတာပါလာတော့စိုးရိမ်မကင်းဖြစ်နေကြတာပါ။ဒါ့အပြင်လည်းဘာသာရေးနဲ့ကင်းရှင်းတဲ့ Yesh Atit Party နဲ့တခြားအလေလက်ပါတီတခုလည်းပါလာမှုတော်သေးတယ်လို့တော့ပြောကြပါတယ
်။သမ္မတအိုဘားမားရဲ့ခီးစဉ်အတွင်းဘာတွေထူးခြားလာမလဲဆိုတာလည်းပြောပြပါအောင်။
အစ္စရေးနဲ့ပါလက်စတိုင်းပြည်ပခါကိုဖြည့်ရှင်းဖို့ထူးထူးခြားခြားအစီအစဉ်ဘာတစ်ခုမှပါမသွားပါဘူး။ဒီခီးစဉ်ဟာသူ့ရဲ့သမ္မတဒုတိယတက်တန်းအစမှာရုပ်ပြသဘောလောက်ပဲလုပ်ပြတဲ့ခီးစဉ်ဖြစ်တယ်လို့ဝေဖန်သူတွေတော့ရှိနေကြတာပဲခင်ဗျ။ဒါပေမဲ့လက်ရှိအားဖြင့်ပြဿနာပေါ်နေတဲ့ Syria နဲ့ Iran နိုင်ငံအရေးကိုဆွေးနွေးမှာကတော့သိကြပါဗျ
။ဟုတ်တယ်လေ။အစ္စရေးနိုင်ငံအနေနဲ့က Iran နိုင်ငံမှာ Nuclear လက်နက်တွေထုတ်လုပ်လာနိုင်တဲ့ကိစ္စ Syria ပြည်ပခါကနေတဆင့်ဒေသထဲမှာရှိတဲ့အကြမ်းဖက်အုပ်စုတွေစီကိုဓာတုလက်နက်တွေခင်မီလက်နက်တွေရောက်သွားမှာကိုစိုးရိမ်နေတာမဟုတ်လား
အမှန်ပါပဲဝန်ကြီးချုပ်နတညာဟုကိုရိုင်ဟီဘရူးဘာသာနဲ့ပြောထားတဲ့မိန့်ခွန်းထဲမှာလည်းဒီအကြောင်းပဲအဓိကပါ
Iran ממשיכה במירוץ שלה להשיג פצצה גרעינית היא ממשיכה בהשארת האורניום לייצר פצצה
Israel နိုင်ငံမှာအနေအကြီးတွေဝိုင်းနေပါတယ်တဲ့ဒါကြောင့်အစိုးရရဲ့အဓိကတာဝန်ဟာ Israel နိုင်ငံတော်နဲ့ Israel နိုင်ငံသားတွေကိုကာကွယ်ရေးပဲဖြစ်ပါတယ်လို့ဝန်ကြီးချုပ်နတညာဟုကဆိုပါတယ်တဖက်ကလည်းအစ္စရေးနိုင်ငံအနေနဲ့ပါလက်စတိုင်းအရေးမှာဂျူးအခြေချအင်အားတွေစောင့်လုပ်မှုကြောင့်ဆိုပြီးနှစ်ဖက်ဆွေးနွေးပွဲတွေ၄နှစ်ကြာရပ်ဆိုင်းထားရကနေပြန်ပြီးဆွေးနွေးကြရအောင်ပါလို့သူကကမ်းလှမ်းခဲ့ပါတယ်။ဒါကြောင့်ဒီကိစ္စဟာသမ္မတအိုဘားမားနဲ့ဆွေးနွေးတဲ့အခါအဓိကဖြစ်လာလိမ့်မယ်လို့ယူဆရပါတယ်
။သမ္မတအိုဘားမားအနေနဲ့ကတော့ပါလက်စတိုင်းနိုင်ငံအဖြစ်တည်ရှိမှုကိုပါအစ္စရေးနိုင်ငံကလက်ခံဖို့တိုက်တွန်းမဲ့သဘောရှိပါတယ်။အာရကဘာမှာလည်းအပြောင်းလဲတွေရှိလာနေတာမို့အစ္စရေးနိုင်ငံအနေနဲ့သူ့ရဲ့သဘောထားတွေကိုပြန်ပြီးသုံးသပ်တယ်လို့ယူဆသူတွေလည်းရှိပါတယ်
။ဟုတ်ကဲ့အမေရိကန်သမ္မတအင်ဂျီရောရဲ့အမျိုးသားလုံခြုံရေးကောင်စီအရာရှိကြီးတူဖြစ်တဲ့ဘမ်ရိုးဒ်စ်ကတော့ဒီကိစ္စဟာတိတ်အရေးကြီးတယ်လို့ဆိုပါတယ
်။ In the past the peace processes with a variety of countries and partners in the region were between Israel and individual leaders and as you move towards more democratic more representative
အရင်ကတော့အရှိအလေပိုင်းဒေသတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်လို့ပြောရင်အစ္စရေးနဲ့တခြားခေါင်းဆောင်တူဦးချင်းစီအကြအခြေအနေတွေကိုပဲပြောကြတာပါအခုကတော့ဒေသတွေမှာပိုပြီးဒီမိုကရေစီနီးလန်းကြတဲ့အများကိုကိုစားပြုတဲ့အစိုးရနဲ့ခေါင်းဆောင်တွေပေါ်လာနေပါပြီဒီတော့အခုလိုပြောင်းလဲလာတဲ့အခြေအနေကိုကြည့်ပြီးဒေသတွင်းကပြည်သူတွေရဲ့သဘောထားတွေကိုပါထင်ဟနိုင်ရေးလှုပ်သွားနိုင်မှုလည်းအရေးကြီးပါတယ်လို့အမျိုးသားလုံခြုံရေးကောင်စီအရာရှိဘန်ရိုးဒ်စ်ကပြောသွားတာပ
ါသမ္မတအိုဘားမားကိုယ်တိုင်ကလည်းပါလက်စတိုင်းဘက်ကခေါင်းဆောင်မမုတ်အဘတ်စ်ဂျော်ဒန်ဘီယင်အဗ်ဒူလာတို့နဲ့တွေ့မယ်အစ္စရေးဝန်ကြီးချုပ်ကလည်းဒီလိုသဘောထားပြောပြောင်းတဲ့ခေါင်းဆောင်မျိုးတွေနဲ့အတူညှိနှိုင်းပြီးအစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံပူးရဲတည်ရှိရေးကိုရှေ့ဆက်ဖို့လှုံ့ဆော်ဖို့လိုမယ်လို့အစ္စရေးရုံးမြင့်တန်ကြားတစ်ခုမှပြောသွားတယ်လို့ဆိုပါတယ
်ဟုတ်ကဲ့အဲ့တော့လောလောဆယ်မှာတော့ပြည်ရင်းကအစိုးရဘတ်ဂျက်ဗန်နာရေးကိစ္စတွေတဲ့သမ္မတအိုဘားမားရဲ့အရှိအလေပိုင်းခီးစဉ်ကြောင့်နိုင်ငံခြားရေးမူဝါဒနဲ့ပြည်တွင်းမှာဘယ်လိုသက်ရောက်မှုတွေရှိလာမလဲဆိုတာကိုပဲလူတွေကစိတ်ဝင်စားနေကြတာပေါ့ခင်ဗျာ